ကိုဗစ်ကပ်ရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းမှာအခြေအနေကိုထိန်းချုပ်နိုင်အောင်တာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲတခြားဒေသတွေမှာကူးစက်မှုတွေတိုးလာနေတဲ့အတွက်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါCOVID-19 အတီးပြူလူနာတွေကကူးစက်ခံရသူထွက်ဝက်ကြော်မကရှိနေတဲ့ရန်ကုန်တိုင်းမှာတော့ကူးစက်ခံရသူလူနာသစ်အရေအတွက်တဖြည်းဖြည်းကျဆင်းလာနေပေမဲ့စိတ်ချရတဲ့အခြေအနေရောက်အောင်ကြိုးစားနေရဆဲဖြစ်ကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာယောဂအန္တရာယ်ထိန်းချုပ်နိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေချိန်မှာပဲတခြားဒေသတွေမှာတော့ကူးစက်သူအရေအတွက်တိုးလာနေတာပါ။ကျမိုင်နဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရပြည်ရင်းကူးစက်ခံရသူဟာမန္တလေးတိုင်းအတွင်းမနေ့ကတနင်္ဂနွေနေ့တရက်ထဲမှာတင်44ဦးရှိခဲ့ပြီးအဲ့ဒီမတိုင်ခင်စနေနေ့မှာလည်း66ရောက်အထိရှိခဲ့ပါတယ်။သတင်းပတ်ကုံရက်တွေကစလို့ကူးစက်မှုတွေတိုးလာနေတာကြောင့်ချုပ်တင်ကာဝယ်ဖို့လိုအပ်လာနေပြီလို့လည်းမန္တလေးတိုင်းမြန်မာနိုင်ငံလူမှုကေဆေးရေးအဖွဲ့ကကူးစွမ်းပြေအောင်ကပြောပါတယ်။
မနေ့ကပြည်ဆက်စီရနေပါတက်လာတယ်ဆိုတာကျွန်တော်တို့မန္တလေးမြို့ရဲ့အနေထားနဲ့ပြောမယ်ဆိုရင်များတယ်ပေါ့။ရောဂါပိုးရှိနေရရှိမနေဘူးကမတိရတော့အကောင်းဆုံးတော့ကိုယ့်အနေမှာမိတာတော့အကောင်းဆုံးပေါ့ဟိုဒါမှလည်းရောဂါကူးစက်မှုတော့ကျမှာပေါ့အခုကပြင်ထွက်လူစီနေတဲ့နှုတ်ကျမှာတော့လမ်းပေါ်မှာလူကအမြဲပြေမဲပြေနေတာတော့ကျွန်တော်ဒီပိုးတွေ့လူနာတာများလာများနေတာပေါ့အဲ့လိုလေးတော့ရှိတယ်တော့
မန္တလေးတိုင်းအတွင်းကိုဗစ်ပိုးတွေ့လူနာကတော့မနေ့ကထုတ်ပြန်ပြီးချိန်အထိဆိုစုစုပေါင်းဦးရေ900နီးပါးအထိရှိနေတာပါမန္တလေးတိုင်းမှာကူးစက်ခံရသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေကိုခြေရခံလိုက်တဲ့အခါမှာအခက်အခဲတချို့ရှိနေပြီးယောဂလက္ခဏာတစ်ခုဖြစ်တဲ့အနံ့အာယုံမရတဲ့လူနာတွေကိုလည်းကိုဗစ်စင်တာတွေစီနေတိုင်းပို့ပေးနေရတယ်လို့ကိုစွမ်းပြေအောင်ကပြောပါတယ်။ကိုဗစ်အတီးပြူလူနာပေါင်း900ဝန်းကျင်အထိရှိနေတဲ့မွန်ပြည်နယ်မှာတော့ယောဂထိန်းချုပ်ရေးနဲ့ပတ်သက်ပြီးဆောင်ရွက်မှုတွေကိုပုံမှန်လုပ်ဆောင်နေပြီးပိုးရိပ်လူနာအယောက်900လောက်အထိကိုကူတာပေးနိုင်မှုပြင်ဆင်ထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ယောဂအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်နေဆက်ကိတွေကနေတစင်ပြောင်းဝင်လာသူတွေအတွက်ကိုပါတရားထားပြီးအသွာလာကန်တတ်ဖို့ကလူဦးရေ9000လောက်အတွက်နေရာပြင်ဆင်ထားတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယပြည်နယ်ဦးစီးမှုဒေါက်တာဝင်းမုံကပြောပါတယ်
။ပုံမှန်ကတော့ဒီပြည်သူ့ကျန်းမာရေးဝန်ထမ်းတွေကတော့ကွန်တက်လိုက်တယ်၊ကွာရန်တီးနဲ့ထည့်တယ်၊ကွာရန်တီးမှာစောင့်ရှောက်မှုပြီးတော့ဒီကုသမှုပိုင်းကတော့သူ့ယောဂဝေဒနာပေါ့လိုက်ပြီးတော့လုပ်ပြီးနေရတာပေါ့။နောက်ဒီကျိုးနေရာမှာအများကြီးတွေ့လာတယ်ဆိုရင်တော့ဒါပြည်နယ်ဆွေအဖွဲ့ရဲ့အုပ်ချုပ်ရေးပိုင်းနဲ့ဆက်သွင်းပြီးတော့လော့ကဒေါင်းလုပ်တာတို့စီဟုံးလုပ်တာတို့ပေါ့နော်။လုပ်နေရတာမျိုးရှိတာပေါ့။ဘူတာမဲဆွဲပွဲတွေလည်းလုပ်နေကြတယ်ဆိုတော့လေဒါတွေကတော့ဒါတရားနဲ့တရားယောဂကူးစက်ဖို့ကိုပို့ပြီးတော့ခွေလန်းများစီတွေရဲ့အလုပ်တွေဖြစ်နေတာပေါ့နော်။အဲ့ဒါလေးတွေကတော့အမားတို့ကတော့စစ်စင်ကြီးတင်နဲ့လုပ်စီတင်တာပေါ့။
မြန်မာနိုင်ငံကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်မဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းမဲလာပေးမဲ့ပြည်သူတွေလူစုလူဝေးမဖြစ်အောင်ပြင်ဆင်ဆောင်ရွက်ထားတယ်လို့အွန်လိုင်းကနေတဆင့်အသိပေးထားပါဗျ။အဲ့ဒါအပြင်ရောဂါကူးစက်မှုကိုကာကွယ်နိုင်မှုပြည်သူတယောက်ချင်းစီတိုင်းမှာကျန်းမာရေးအသိရှိဖို့ကိုလည်းသတိပေးလိုက်ပါတယ်
။အခုအချိန်မှဆိုရင်ဟိုဒီလိုနည်းနည်းထိန်းလာနိုင်ပြီဆိုလို့မပေါ့သွားစေချင်ပါဘူး။ဒီထိန်းလာနိုင်တဲ့အခြေအနေကနေလုံးဝနည်းနည်းထိန်းလာနိုင်တဲ့အခြေအနေကနေပြီးတော့လုံးဝထိန်းနိုင်တဲ့အခြေအနေရောက်ဖို့ဆိုတာဟာကျမတို့တော်တော်လုပ်ယူရပါအောင်မယ်။ကုသမှုတွေနဲ့ပတ်သက်ဆိုလို့ရှိရင်ကျမတို့ကဒီနိုင်ငံတကာမှာတုံးနေတဲ့အကောင်းဆုံးနောက်ဆုံးအသိအရတွေအကောင်းဆုံးဆိုတဲ့ဤပညာတွေကိုလည်းကျမတို့သုံးပါတယ်။ဆေးတွေကိုလည်းကျမတို့သုံးပါတယ်။ဒါပေမဲ့ဘယ်လိုပဲဆေးတွေသုံးသုံးဘယ်လိုပဲဤပညာတွေသုံးသုံးနောက်ဆုံးကြတော့အထီရောက်ဆုံးကတော့ပြည်သူတွေတယောက်ချင်းတယောက်ချင်းကိုကျမရဲ့အတွက်ကိုယူဆဖို့ပဲဖြစ်ပါတယ
်။ကျမရဲ့နဲ့အောက်ကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်တွင်းမှာကိုဗစ်အတီးပြူလူနာပေါင်း 36,025 ဦးရှိနေပြီးသေဆုံးသူကတော့880ဦးရှိနေပါတယ်။ယောဂပြင်းထန်တဲ့လူနာတွေကိုကူတာပေးနိုင်ဖို့လိုအပ်တဲ့သွေးရည်ကြီးကိုလည်းကျမရဲ့နဲ့အောက်ကစားဝန်ကြီးဌာနကအလှူခံထားပါတယ်။ကိုစီမာကိုဗစ်ရောဂါပိုးပျောက်ကင်းသွားတာ28ရက်ပြည့်ပြီးသူတွေကအသက်18နှစ်နဲ့60ကျားရှိသူတွေကိုရွေးချယ်ပြီးသွေးရည်ကြီးအလူခံသွားမှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်ကနေဒီသတင်းပေးပို့ထားတာပါ။